ော်ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျောလင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်6ນາမိနစ်30မှ8ນາအထိ16မီတာကီလိုဟတ်7653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်7953မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းစံနာရှင်ပြေလိုက်လျှောက်တာမဲ့ဒိန်သိန်းစုကွယ်တို့ခန္ဓာကို
ယ်ညှိချခြင်းသံတော်ဒရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံနဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါရစေ။တောထရှင်များရှင်။ကျမပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာချစ်ချင်းမြတ်တာသည်ရည်ရွယ်ချက်ရှိရှိလို့ဆောင်သည်ဆိုတဲ့အကြောင်းကိုတောထရှင်တို့ကျမ၏အသိပညာရရှိစေဖို့ရန်အတွက်တင်ပြပေးလိုက်ရပါရစေ။တောထရှင်များရှင်။မီလီဆိုတဲ့အမျိုးသမီးလေးဟာသွေးရည်ချီနဲ့စိုင်းတဲ့ယောဂကိုရပြီးသေလောက်တဲ့အထိယောဂဝေဒနာခံစားရပါတယ်။မီလီယာအိယာထဲမှာလဲရင်လက်တွန်းလဲမှာထိုင်ရင်းနဲ့ဘွေးရခဲ့ပါတယ်။နောက်ဆုံးမှာတော့မီလီတယောက်ဒုက္ခောက်နဲ့လမ်းရှောင်နိုင်ခဲ့ပါတယ်။သောတာရှင်များရှင်ဂျွန်ဆိုတဲ့လူငယ်လေးဟာမီလီအတွက်ချစ်ချင်းမြတ်တာနဲ့ပတ်သက်တဲ့ရေးပဲချက်တွေကိုလှူဆောင်ပေးခဲ့ပါတယ်။ဒီလိုနဲ့မီလီတယောက်နေကောင်းလာခဲ့ပြီးမှဒုက္ခောက်နဲ့ပဲဆက်လက်လျှောက်ရဆဲဖြစ်ပါတယ်။တနေ့မှာတော့ဂျွန်ဟာမီလီအတွက်အထူးအစီအစဉ်လေးတစ်ခုကိုပြုလုပ်ပေးဖို့စီစဉ်လိုက်ပါတယ်။အဲ့ဒီအစီအစဉ်လေးကတော့ဘဝအတွက်အောင်ပွဲကျင်းပဖို့ပဲဖြစ်ပါတယ်။ဂျွန်ဟာမီလီကိုဘယ်လိုပြောသလဲဆိုရင်မီလီမင်းဟာတိတ်ဖြားနေတဲ့အတွက်မင်းကိုဆုံးရှုံးရမယ်လို့ငါထင်ခဲ့မိတယ်။ဒါပေမဲ့မင်းဟာငါနဲ့အတူရှိနေတဲ့အတွက်ဖျားရဲ့ကြီးစုတော်ကိုချီးမွမ်းနေ။အခုငါတို့ရဲ့အောင်ပွဲလေးကိုကပအမြင့်ဆုံးရေတကူနားမှသွားပြီးတော့ကျင်းပကြမယ်။ Sheraton Hotel မှာတဲခုကြမယ်ဆိုပြီးတော့ John ဟာမီလီကိုပြောလိုက်ပါတယ်။သောတာရှင်များရှင် John ဟာမီလီအတွက်ချစ်ချင်းမြတ်တာတွေအမျိုးမျိုးပြသခဲ့ပါတယ်။မီလီစေယုံတက်တဲ့အချိန်ဂရင်ပင်းနားမှာ John ထိုင်ဆောက်ခဲ့ပါတယ်။ John ဟာကလထိုင်ပေါ်မှာထိုင်ပြီးမီလီကိုစားရအများကြီးလဲဖက်ပြပေးခဲ့ပါတယ်။သူမမိမျိုးသွားတဲ့အခါမှာဂျွန်ကူညီခဲ့ပါတယ်။မီလီဖျားရည်အရန်တက်တဲ့အခါမှာလည်းရေဘတ်တိုက်ခဲ့ပေးပါတယ်။မီလီကိုအစားအစာချက်ကျွေးသလိုအစာရီကိုလည်းခွန့်ကျွေးခဲ့ပါတယ်။အဝတ်တွေကိုဂျွန်လျှော့ပေးခဲ့ပါတယ်။ခုတော့မီလီနေကောင်းလာတဲ့အခါမှာတော့ကပ္ပအမြင့်ဆုံးရေတကူနာကဟိုတယ်မှာတဲခိုပြီးမီလီအတွက်အထူးစီစဉ်လေးတစ်ခုကိုလက်ဆောင်အဖြစ်ဂျွန်ကပေးအပ်ခဲ့ပါတယ်။ဒါဆိုရင်ဂျွန်ဟာသူ့ရဲ့အချစ်ကိုမီလီပေါ်ပြသပေးတဲ့ချစ်ချင်းမြတ်တာမဟုတ်ပါလား။တောတာရှင်များရှင်ချစ်ချင်းမြတ်တာဟာယေရှုပြုလုပ်ခြင်းပဲဖြစ်ပါတယ်။ချစ်ချင်းမြတ်တာကအခြေအနေတွေပေါ်အဖြစ်ပျက်တွေပေါ်မှာအခြေမခံပါဘူး။ကောင်းမွန်တဲ့နိလန်းတွေနဲ့ချစ်ချင်းမြတ်တာကိုပြသဖို့အရေးကြီးလာပါတယ်။ရိုးရိုးနီလန်းလေးတွေနဲ့လည်းပြသနိုင်ပါတယ်။အစားအစာချက်ပြုတ်ကျွေးတာအဝတ်တွေလျှော့ပေးတာသူတို့နဲ့အတူသူတို့ကြိုက်တဲ့အားကစားတွေကြည့်ရှုတာပဲဖြစ်ပါတယ်။ငါတို့ကယူဆိုင်တဲ့သူကိုငါတို့ဘလောက်သူ့ကိုချစ်တယ်လဲဆိုတာပြဖို့အရေးကြီးလာပါတယ်။သောတာရှင်များရှင်ဖျားရှင်ထန်းကျမတို့အနည်းနဲ့ချစ်ချင်းမြတ်တာလိုအပ်နေသူတွေကိုမျှဝေပေးဖို့ခွန်အားပေးပါဆိုပြီးတော့တောင်းလျှောက်ကြရမှာဖြစ်ပါတယ်။မျော်လင့်ခြင်းအတန်တော်တာရှင်များရှင်မိတ်ဆွေတို့အနည်းနဲ့လဲချစ်ချင်းမြတ်တာလိုအပ်နေတဲ့သူတွေကိုပြဝေပေးဖို့ရန်အတွက်ဘုရားသခင်ထံတော်မျက်စီမှာ စုတောင်းစကတ်အနှံကြရမှာဖြစ်ပါတယ်။မျော်လင့်ခြင်းအတန်တောတာရှင်များအားလုံးကိုယ်စိတ်နှဖျားရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်။
တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့။
ချစ်တော်မိတ်ဆွေများအားလုံးစေရောကိုပါရှင်လန်းချမ်းမြေ့ကြပါစေ။ယနေ့မှလည်းပဲချစ်တဲ့မိတ်ဆွေတို့ကိုပေးသွားမယ့်သတင်းစကားကတော့ဖခင်သခင်ကိုကြောက်ရွံ့ယိုတည်တဲ့စိတ်တဘောထားမရှိသူတွေကိုအာရမလူဆိုပြီးတော့ခေါ်ဆိုထားပါတယ်။အာရမလူတွေဆိုတာဘယ်သူတွေလဲ။ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ကိုကြောက်ရွံ့ရိုသေခြင်းမရှိတဲ့သူတွေကိုအာတမလူတွေလို့တမချမ်းစာကလည်းပဲအတိလင်းဖော်ပြထားပါတယ်။ဒါကြောင့်အာတမလူတွေလည်းပဲအသက်ရှည်ကြတာပဲ။ဒါပေမဲ့ထာဝရအကျိုးကိုတော့ရမလား။တမချမ်းစာကဖြောင်းမတ်တော်သူတယောက်မှမရှိဘူးလို့လည်းပြောပြထားတယ်။ရှင်ဘောလုကကျွန်တော်တို့ရဲ့ဇာတိတကျွန်တော်တို့ရဲ့ဇာတိစိတ်တဘောရဲ့အဖြစ်မှန်ကိုဖော်ပြထားတာဖြစ်ပါတယ်။ယောမဩရစာခန်းကြီး၃ပိုင်းငယ်၁၈မှာကျမ်းသာလာဒီကဖြောင်းမတော်သူမရှိတယောက်မျှမရှိနားလေတော်သူမရှိဖယားသခင်ကိုရှာတော်သူမရှိလူအပေါင်းတို့သည်လမ်းလွဲကြပြီတညီတညွတ်ဒီအတုံးမရတော်သူဖြစ်ကြပြီကောင်းသောခြင်းကိုကျင့်တော်သူမရှိတယောက်မျှမရှိ သူတို့ဤလေချောင်းသည်ဖွင့်ထားသောသင်္ချိုင်းတွင်ဖြစ်၏သူတို့သည်ရှာနှင့်လှည့်စားတတ်ကြ၏သူတို့နှုတ်ခမ်းအထဲမှမွေဆိုးအစိတ်တောက်ရှိ၏သူတို့နှုတ်သည်ကြိမ်ဆဲသောစကားကြမ်းတမ်းသောစကားနှင့်ပြည့်ဝ၏သူတို့ခြေသည်လူအသက်ကိုတတ်ခြင်းကလှင်မြန်၏သူတို့သွားရလမ်း၌ပျက်စီးခြင်းဒုက္ခဆင်းရဲခြင်းရှိ၏ချမ်းသာလမ်းကိုသူတို့မသိကြဘုရားသခင်ကိုကြောက်ရွံ့ရသောအကြောင်းသည်သူတို့မျက်စိ၌မထင်ဟုကြမ်းသာလာသည်တဲ့နော်တမန်ကျမ်းစာကဘုရားသခင်ကိုကြောက်ရွံ့ခြင်းမရှိဘူးဘုရားတရားမရှိတဲ့သူတွေရဲ့ဇာရိတကိုအတိတ်လင်ဖော်ပြထားတယ်ကြောက်ရွံ့ယိုတည်တဲ့စိတ်သဘောထားကိုပညတ်တော်ဆယ်ပါးကအလင်းပေးလမ်းပြပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ကြောက်ရွံ့ယိုတည်တဲ့စိတ်သဘောထားမပါဘဲနဲ့မွေးဖွားလာကြတဲ့ကဘာလူသားတွေကိုပထမကောင်းခင်တမန်ကအနေတဆင့်ပထမဦးဆုံးတောင်းဆိုထားတဲ့အချက်ကတော့ဖယားသခင်ကိုကြောက်ရွံ့ယိုတည်ဖို့ဖြစ်ပါတယ်မိတ်ဆွေပညတ်တော်ဆေဘာကတောင်းဆိုထားတဲ့အချက်နဲ့လည်းတူနေပါတယ်တရားဟောကြံခန်းကြီးလေးပိုင်းငယ်13မှာကြည့်လိုက်တဲ့ခါမှာထိုအခါထာဝရဖယားကလူများတို့ကိုငါထံမှစူဝေးစေလောသူတို့သည်မြေကြီးပေါ်မှာအသက်ရှင်သမျှသောကာလပတ်လုံးငါကွန်ကြောက်ရွံ့၍တားမြေတို့အားသွန်သင်စေခြင်းကငါစကားကိုကြားစင်မိခုငါအားမိန်တော်မူသည့်အတိုင်းသင်တို့သည်အနီးသို့ချစ်ကပ်၍တောင်ချီရင်း၌ရပ်နေကြ၏တောင်ထိပ်သည်မိုးကောင်းကင်အလယ်၌မီးလောင်လျက်မဲသောအဆင်းမိုးတိမ်တိုက်ထူထပ်သောမောင်ပိုင်းနှင့်ပြည့်စုံလေ၏ထာဝရဖျားသည်လည်းမိတဲကသင်တို့အားမိမ့်မွက်တော်မူ၏သင်တို့သည်တရံတော်ကိုမမြင်ရဘဲစကားတော်အတန်ကိုသာကြားရကြ၏သင်တို့ကျင့်စရာဖို့ငါထားတော်မူသောဗရင်ညင်တရားဒီဟုသောပညတ်တော်ဆယ်ပါးတို့ကိုမိမ့်မွက်၍ကြောက်ပြားနှစ်ပြားပေါ်၌ရေးထားတော်မူ၏ဆိုပြီးတော့နှုတ်ကပတ်တော်ကဖော်ပြထားတယ်ဖျားသခင်ကိုကြောက်ရွံ့ယိုတည်တဲ့စိတ်သဘောထားကလူသားချင်းချင်းနဲ့ဆက်ဆံရေးကိုလည်းအရေးသွေးမြင့်မားစေပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ပညတ်တော်ဆယ်ပါးဟာဖယားသခင်ကိုကြောက်ရွံ့ယူတည်တဲ့စိတ်တဘောထားကိုတွန်တင်ပေးပါတယ်ပညတ်တော်ဆယ်ပါးကိုနာခံခြင်းအပြင်ဝမ်းမြောက်ခြင်းနဲ့ငြိမ်သက်ခြင်းကိုရရှိပါလိမ့်မယ်ကြောက်ရွံ့ယူတည်တဲ့စိတ်တဘောထားရရှိစေဖို့သားသမီးတွေကိုလည်းပဲတွန်တင်ပေးရပါမယ်ဝိပုဝါကြံခင်း19ပိုင်းငယ်14 32မှာနာပင်သောသူကိုမကြိမ်ဆဲရမျက်စိမမြင်သောသူရှေ့မှာထိမိ၍လဲเสียရမထရသိင်းဖျားသခင်ကိုကြောက်ရွံ့ရမည်ငါသည်ထာဝရဖျားဖြစ်၏သပင်ဖြူသောသူရှေ့မှာထရမည်အသက်ကြီးသောသူ၏မျက်နာကိုယူတည်ရမည်သိင်းဖျားသခင်ကိုကြောက်ရွံ့ရမည်ငါသည်ထာဝရဖျားဖြစ်၏ဝိပုဝါကြံခိုင်း25စက္ကွန်43ကိုကြည့်လိုက်တဲ့ခါမှာလည်းပဲသင်တို့သည်တယောက်ကိုတယောက်မငင်းဆဲရသင်တို့ဤဘုရားသခင်ကိုကြောက်ရွံ့ရမည်ငါသည်သင်တို့ဤဘုရားသခင်ထာဝရဘုရားဖြစ်၏သူကိုကြမ်းတမ်းစွာမစီရင်ရသင်ဤဘုရားသခင်ကိုကြောက်ရွံ့ရမည်တရားဟောကြံခိုင်း5ပိုင်းငယ်29မှာလည်းသူတို့နှင့်သားမေအစဉ်ဆက်တို့သည်ချမ်းသာရမည်အကြောင်းငါကိုကြောက်ရွံ့၍ငါပညာသမ ्या တို့ကိုအစဉ်စောက်ရှောက်သောစိတ်နှင့်ပြည့်စုံကြပါစေတော်ချစ်တဲ့မိတ်ဆွေပေါင်းတို့ဖယားသခင်ကိုကြောက်ရွံ့ယူတည်တဲ့စိတ်သဘောထားဆိုတာကပညာတော်ဆယ်ပါးကိုနာခံတဲ့အစွမ်းတတ္တိဖြစ်ပါတယ်ကျမ်းစာထဲမှာဖယားသခင်ကိုကြောက်ရွံ့ယူတည်တဲ့စိတ်သဘောနဲ့သက်ဆိုင်တဲ့အချိတ်အဆက်အားလုံးကတော့တရားတော်ကိုနာခံခြင်းစောင့်ထင်းခြင်းလိုက်လျှောက်ခြင်းတရားလမ်းမှမလွဲမသွေပဲလိုက်ရှောင်ရမယ့်သဘောထားတွေပဲဖြစ်ပါတယ်တရားဝချန်ခန်းရှိပိုင်းငယ်6မှာတို့ဖြစ်၍တင်းဤဘုရားသခင်ထာဝရဘုရားစင်ရတော်မူသောလမ်းတို့လိုက်၍ကိုတော်ကိုကြောက်ရွံ့သည်ဖြင့်ပညတ်တော်တို့ကိုစောက်ရှောက်ရမည်တရားဝချန်ခန်း10ပိုင်းငယ်12-13ကိုဆက်ကြည့်တဲ့အခါမှာလည်းပဲအိုးဤတိလအမျိုးတင်းဤဘုရားသခင်ထာဝရဘုရားကိုကြောက်ရွံ့၍လန်းတော်တို့လိုက်သွားခြင်းတင်းပြားသခင်ထာဝရဘုရားကိုစိတ်နှလုံးကျွင့်မဲ့ချစ်၍အမှုတော်ကိုစောင့်ရွက်ခြင်းတင်းရဲ့အကျိုးကိုထောက်၍ယနေ့ငါဆင့်ဆိုသောထ ထာဝရဘုရား၏ပြည့်ညတ်တော်ကိုစောင့်ရှောက်ခြင်းအမှုမှတပါးသင်ဤဘုရားသခင်ထာဝရဘုရားသည်အဘယ်အမှုကိုတောင်းတော်မူသနည်းချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ရဲ့တောင်းဆိုချက်ဟာယနေ့ကျွန်တော်အားလုံးကသူ့ရဲ့စကားကိုနားထောင်ပြီးတော့လိုက်လျှောက်ဖို့ဖြစ်တယ်။သူပေးခဲ့သောပြည့်ညတ်တော်၁၀ပါးကိုလည်းပဲကောင်းကောင်းစောင့်သိရိုသေကြဖို့ရန်အတွက်ဘုရားကလိုလိုလားလားနဲ့ကျွန်တော်ကိုတောင်းဆိုတာဖြစ်တယ်။စာလံကျမ်းခန်းကြီး103ပိုင်းငယ်78မှာထာဝရဘုရား၏ကရုဏာတော်မူကားကြောင်းရွံ့သောသူတို့အပေါ်သို့ကာလအစဉ်ဆက်တက်ရောက်တတ်၏။တစ္ဆာတော်ကိုစောင့်ရပြည့်ညတ်တော်တို့ကိုကြင်ကျင်းကသတိပြုသောသူတို့၏သားစဉ်မြေဆက်တို့သည်ကုသလတရားတော်နှင့်ဆံရကြ၏ဆိုပြီးတော့ဖော်ပြထားတယ်။ဒီနေ့ချစ်တဲ့မိတ်ဆွေများအားလုံးဘုရားသခင်ကိုဒီနေ့ကျွန်တော်အားလုံးကချစ်တယ်။ဘုရားကိုယုံကြည်တယ်။ဘုရားကိုကိုးကွယ်တယ်ဆိုရင်ဘုရားရဲ့စကားကိုတသွေးမတိန်နားထောင်ရမှာဖြစ်တယ်။ဘုရားရဲ့စကားကိုတသွေးမတိန်နားထောင်ခြင်းဟာကျွန်တော်သားစဉ်မြေးဆက်အတွက်တကယ်ကောင်းကျိုးချမ်းသာကိုခံစားစံစားရမှာဖြစ်တယ်ဘုရားသခင်ကငါသည်တင်တို့ဤဘုရားသခင်ထာဝရဘုရားဖြစ်၏ဆိုပြီးတော့တမန်ကျမ်းစာထဲမှာအကျဉ်းချင်းဖော်ပြခဲ့တယ်ကျွန်တော်တို့ဖတ်တိုင်းဖတ်တိုင်းသူ့ကိုထာဝရဘုရားဖြစ်တယ်ဆိုတာသိလာဖို့ရန်အတွက်ကျွန်တော်တို့ကိုတရားဟောချက်မဟုတ်ဘဲနဲ့တမန်ကျမ်းချက်ထဲမှာကြည့်လိုက်တဲ့အခါမှာအကျဉ်းချင်းဖော်ပြခဲ့တယ်ငါသည်တင်ဤဘုရားသခင်ထာဝရဘုရားဖြစ်တယ်ဆိုပြီးတော့အမြဲတမ်းပေါ်ပြနေရခြင်းဟာသူ့သားလျင်ဖျားဖြစ်တယ်။ဒါကြောင့်သူအားလို့ရှင်ငါသည်ထာဝရဖျားဖြစ်တယ်ရိုးရိုးဖျားလည်းမဟုတ်ဘူးထာဝရဖျားဖြစ်တယ်လို့ပေါ်ပြရတယ်။ဒါမှမဟုတ်တင်ဤဖျားသခင်ထာဝရဖျားကိုကြောင်းရရမယ်ငါသည်ထာဝရဖျားဖြစ်တယ်။ဒီဖျားသခင်ကမနေ့ရက်နေ့နောင်ကာလပြောင်းလဲခြင်းမရှိတဲ့ဖျားထာဝရတည်ရှိတော်မူတဲ့ဖျားအဲဒီထာဝရဖျားသခင်ကသူ့ရဲ့သားသမီးတွေကသူ့ရဲ့အလိုတော်ကိုသူ့လိုက်လျှောက်ပြီးတော့သူ့ရဲ့စကားကိုနားထောင်ခြင်းအပြင်သူ့ကိုယုံကြည်ကိုးစားတဲ့သူတွေဖြစ်ဖို့ရန်အတွက်ဘုရားကလိုလားတယ်။ဒါကြောင့်သူ့ရဲ့နောက်တော်သူ့လိုက်တဲ့သူတိုင်းဟာသူ့စကားကိုနားထောင်ပြီးတော့သူ့ပေးမဲ့ချမ်းသာကိုကျွန်တော်ရရှိဖို့ရန်အတွက်ဖြစ်တယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေများအားလုံးယနေ့နေ့ရက်တစ်ထပ်မှာကြားနိုင်ခဲ့ရသောသတင်းစကားအတိုင်းပဲကျွန်တော်အားလုံးကဘုရားသခင်ကိုယုံသေးပြီးတော့ဘုရားရဲ့စကားကိုနားထောင်မယ်ဆိုရင်ကျွန်တော်တို့ကဘယ်တော့မှအကျိုးမရောက်ပါဘူးကျွန်တော်တို့ရဲ့အကျိုးသည်ကြီးလာပါ၏တဲ့လုံးဝကောင်းကျိုးချမ်းသာအပြည့်ဝခံစားဆန်းစားရမယ်ဘုရားကိုနားမထောင်ဘူးဘုရားသခင်ကိုမကိုးကွယ်ဘူးဘုရားကိုစန့်ကျင်တဲ့သူတွေရဲ့အကျိုးကျေးဇူးကတော့အာမင်္ဂလာတွေဇက်တိုက်လိုက်လာပြီးတော့အသက်တာလည်းမရှိဘူးတဲ့ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာအချိန်ပြီးကျွန်တော်ဘဝကိုကောင်းဆုံးပြည့်စုံနိုင်ဖို့ရန်အတွက်ဒီသတင်းစကားကိုပေးလိုက်တာဖြစ်တယ်ဒီနေ့ကစပြီးတော့ဘုရားသခင်ကိုယုံသေးပြီးတော့ဘုရားရဲ့စကားကိုနားထောင်ခြင်းအပြင်သင်တို့အားလုံးဘုရားကောင်းကြီးဖြတ်ဖြတ်ခံစားရပြီးတော့အမြဲတမ်းပဲစိတ်ချမ်းမြေ့ကြပါစေလို့ဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးကိုဘုရားကောင်းကြီးပေးပါစေအာမင်
လာပါပြီရင်သွေးလေးမှာနာဆင်စရာပုံပြ
မောင်လေးညီမလေးတို့ရေရင်သွေးလေးမှာနာဆင်စရာပုံပြလက်ဆောင်အစီအစဉ်မှာကျောင်းမီသွေးထဲ့တော့တန်ပုံးလေးဆိုတဲ့ပုံပြလေးကိုမမဖြူနှင်းကပြောပြပေးသွားမှာဖြစ်ပါတယ်ကွယ်ကလေးတို့ရေရာသီဥတုအေးတဲ့တိုင်းပြည်တွေမှာအေးဒဏ်ကာကွယ်ဖို့ကျောင်းမီသွေးမီးဖို့လေးတွေရှိကြတာပေါ့တညမှာတော့မိသားစုတစ်ခုမှာဖခင်ကြီးကသတင်းစာဖတ်နေတယ်လို့မိခင်ကလည်းခြိထိုးနေတာပေါ့ကွယ်သူတို့ရဲ့သားလေးနှစ်ယောက်ကသပွဲပေါ်မှာကျောင်းအိမ်စာလေးတွေကိုလှိလာနေကြတာပေါ့ကွယ်အဲ့ဒီအချိန်မှာဖခင်ဖြစ်သူကအတော်လေးအေးလာပြီးမိဖို့ထဲမိသွေးထထဲလိုက်ပါအောင်ဆိုပြီးပြောလိုက်ပါတယ်ကွယ်ကလေးတို့ရေဒါနဲ့တီမဟာချက်ချင်းထပြီးကျောင်းမီသွေးထဲတဲ့ပုံရှိရာကိုသွားတယ်ကွယ်နောက်တော့တီမဟာကျောင်းမီသွေးမရှိတော့ဘူးကုန်သွားပြီလို့ပြောလိုက်တယ်ကွယ်တင်မဟာအဲ့လိုပြောပြီးတော့သူ့ရဲ့အင်စာကိုဆက်ရင်းနေတဲ့ကွယ်ကလေးတို့ရေဒီတော့ဖခင်ကြီးကကြောက်မိသွေးရှိမှဖြစ်မှာမိငိမ့်သွားရင်သိချမ်းတော့မယ်သားရဲ့ပုံထဲထပ်ဖြည့်လိုက်ပါအောင်လို့ပြောလိုက်တာပေါ့ကွယ်ဒီတော့တင်မဟာအခုဖြည့်ရမှာကတိုင်နီအလဲလို့ပြောလိုက်တဲ့ဒီတော့တိုင်နီကဘာပြောတယ်ငါလည်းဟုတ်လားတင်မင်းအလဲပါကွာဆိုပြီးပြန်ပြောလိုက်တာပေါ့ကွယ်ဒီလိုနဲ့တင်ကလည်းငါလည်းမဟုတ်ဘူးလေတိုင်နီမင်းလဲပါကွာငါကညနေတုန်းကပကန်းခွက်တီကိုစီးထားတယ်လေကွာမိသွေးယူရမှာကမင်းလဲဆိုပြီးညင်းနေကြတာပေါ့ကွယ်ကလေးတို့ရေဒီတော့သူတို့ဖေဖေကသားတို့အငင်းပွားမနေကြနဲ့ကွယ်ကြောက်မိသွေးကိုတွားယူကြမိဖို့တဲကမိငိန်တော့မယ်လို့ပြောလိုက်တာပေါ့ကွယ်ဒီလိုနဲ့ညီအကိုနေရတယောက်ကိုတယောက်တုံတုံမုံမုံနဲ့မကြေမနက်ဖြစ်ပြီးဤအပြင်ကိုထွက်သွားကြရတာပေါ့ကွယ်တင်ကလည်းမင်းလဲလေးတိုင်နီတိုင်နီကလည်းငါလည်းမဟုတ်ဘူးလေမင်းကလည်းကွာမင်းလဲဆိုပြီးအငင်းပွားနေကြတာပေါ့ကွယ်သူတို့အဖေကလည်းဒီညီကိုနှစ်ယောက်ကိုတွားကြည့်အောင်မပဲဆိုပြီးဇနီးဖြစ်သူကိုပြောလိုက်တာပေါ့ကွယ်ဒီတော့မိခင်ကတွားမကြည့်ပါနဲ့ရှင်သူတို့ဘာလုပ်ကြမလဲဆိုတာစောင့်ကြည့်ကြတာပေါ့လို့အကြံပြုလိုက်တာပေါ့ကွယ်ဒီလိုနဲ့မကြပါဘူးကွယ်ဒုံဒုံဒုံဆိုပြီးအတန်မြည်ပြီးတကားကိုကျဲလောင်စွာဖွင့်ရင်ပြီးပျော်ရွှင်စွာအင်းထဲဝင်လာတဲ့သားလေးတွေမျက်နှာကိုမြင်လိုက်ရတာပေါ့ကွယ်ပျော်ရွှင်စွာနဲ့တင်မဟာဟောဒီမှာကြောက်မိသွေးလို့ပြောတဲ့တိုင်နီကလည်းအချိန်မီရောက်လာပါပြီလို့ရွှင်ပြုံးတဲ့မျက်နှာလေးတွေနဲ့ပြောလိုက်တာပေါ့ကွယ်ကလေးတို့ရေဒီတော့သူ့ဖေဖေကတေကောင်းပါလားသားတို့နှစ်ယောက်စလုံးပျော်နေကြတဲ့ပုံပဲဘလို့စိစက်လိုက်ကြတယ်လို့မိတော့တင်မကကျွန်တော်စိတ်ထဲအကြံကောင်းတစ်ခုဝင်လာလို့ဖေဖေတိုင်နီကတဝက်ကျွန်တော်ကတဝက်ဖြည့်လိုက်တာပါအဲ့ဒါကြောင့်အခုလိုအမြန်ဆုံးပြန်ရောက်လာကြတာပေါ့ဆိုပြီးပြောလိုက်တဲ့ကလေးတို့ရေသူတို့ဖေဖေကလည်းတေကောင်းတဲ့အကြံပါလားပြောတယ်လို့သူတို့မမေကလည်းသားတို့စိတ်ကူတိတ်ကောင်းတာပေါ့လို့ချီးမွမ်းလိုက်တဲ့ကွယ်ကလေးတို့ရေသူတို့ဖေဖေကဘလို့ဆက်ပြီးပြောတယ်လဲဆိုရင်သားတို့အနေနဲ့ငင်းခုန်မှုမရှိကြတော့ပဲအတူတူပူပေါင်းပြီးလောက်ကင်ကြရင်ပိုကောင်းတယ်ဆိုတာအခုလက်တွေ့ပြလိုက်ကြပဲဆိုပြီးချီးကျူးစကားတွေပြောလိုက်တာပေါ့ကွယ်ဆက်ပြီးတော့သူတို့ဖေဖေကအေးလာပြီးဟေးကြောက်မီသွေးထထဲ့ကြအောင်ဆိုပြီးတော့ကြောက်မီသွေးတွေထဲလိုက်တော့အင်ခန်းတစ်ခန်းလုံးနှွေးသွားတာပေါ့ကွယ်တင်မတို့ညီကိုနှစ်ယောက်ကလည်းသူတို့ရဲ့အကြောင်းအင်စာတွေကိုပြန်ပြီးတော့ရင်းနေကြတာပေါ့ကွယ်ကလေးတို့ရေတယောက်နဲ့တယောက်အငင်းမပွားပဲညှိနိုင်တာကအောင်မြင်မှုကိုရရှိစေပါတယ်ကွယ်ကလေးတို့ရေစီလုံးမှုကအောင်မြင်မှုကိုပေးပါတယ်ကွယ်ကလေးတို့လည်းစီလုံးညီညာအောင်ချောင်းဖျားဆိုတဲ့စကားပုံလေးကိုရင်ဝယ်ပိုက်ထားကြဖို့မမဖြူနှင်းကပုံပြင်လေးနဲ့စုမုံကောင်းတောင်းပေးလိုက်ရပါတယ်ကွယ်
ဒေါက်တာရှင့်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။သောတာရှင်များရှင်KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ